အခုတော့မြန်မာလူသားများလာတဲ့ကိုရီးယားမှာဗီဇာမဲ့နိုင်ငံခြားသားတွေကိုရေးယူဖို့ပြင်နေတဲ့သတင်းမှာကိုရီးယားဆွေရဟာသူ့နိုင်ငံထဲမှာဗီဇာမဲ့နေထိုင်တဲ့နိုင်ငံခြားသားတွေကိုအခုနှစ်ဧပြီလနောက်ဆုံးထားပြီးရှင်းလင်းသွားမယ်လို့ထုတ်ပြန်ထားတဲ့အတွက်ဗီဇာမရှိတဲ့မြန်မာနိုင်ငံသားတွေလည်းစိုးရိမ်နေရပါတယ်။အလုပ်ပြောင်းရွှေ့ပြီးလုပ်ကိုင်လည်းရှိတဲ့မြန်မာနိုင်ငံသားတွေအလုပ်တစ်ခုကနေတစ်ခုကိုရွှေ့ပြောင်းလိုက်လို့ဗီဇာတက်တန်းအလိုလိုကုန်ဆုံးပြည့်ပြည့်သွားသူတွေအနေနဲ့တရားဝင်နေထိုင်ဖို့ခက်ခဲတာကြောင့်အခုလိုစီကံတင်းကျပ်မယ်ဆိုရင်အခက်အခဲတွေရှိလာနိုင်တယ်လို့ကိုရီးယားရောက်မြန်မာတွေကပြောပါတယ်ဒီအကြောင်းမေးမြန်းပေးဖို့ထားတာကိုကိုစောဝင်းလိုက်ပြောပြပေးပါဦးခင်ဗျာ
ဗီဇာမဲ့နေထိုင်တဲ့နိုင်ငံသားအားလုံးကိုဖမ်းဆီးအရေးယူသွားမယ်လို့တောင်ကိုရီးယားတရားရေးဌာနကမကြသေးခင်ကထုတ်ပြန်လိုက်ပါတယ်ဒီထုတ်ပြန်ချက်ဟာဗီဇာမဲ့နိုင်ငံသားတွေအတွက်အခက်အခဲတွေ့နိုင်ပြီးလွတ်လွတ်လပ်လပ်အလုပ်လုပ်နိုင်ဖို့မတည်ကြတော့သလိုအလုပ်လုပ်နေရင်ဖမ်းဆီးခံရတာတွေရှိလာနိုင်ကြောင်းကိုရီးယားမြန်မာပူးတွဲလှုပ်ဆောင်ရေးအဖွဲ့ရဲ့ဥက္ကဋ္ဌဦးစော်မိုးအောင်ကပြောပါတယ
်ဒီကိုရိုနာကိစ္စရေလည်းတဖြည်းနဲ့ညွန်နေတာလားဖြစ်တဲ့ကိုပြည်ပကနိုင်ငံသားအလုပ်သမားတွေပြန်လဲဝင်ရောက်လို့ရတဲ့အနေထားရောက်လာတော့လေပြီးတော့လည်းဒီဇာမိတ်ဒီမှာတအားမနစ်ကအလုံးအရင်ရင်းနေတွေကတင်းတယ်ပဲပုံလို့များလာတော့လေအဲ့ဒါတွေလည်းသူကထိန်းချုပ်ခြင်းတဲ့သဘောနဲ့လုပ်တယ်လို့ယူဆပါတယ်ဒီဇာမိတ်ဖြစ်ရင်တော့သူတို့ကိုလာဝကကတွေးလို့ဖမ်းပြီးတယ်ဆိုရင်သူကဖမ်းပြီးတော့အများကြီးပြန်ပို့မှာပဲလေ
တောင်ကိုရီးယားမှာသမရသည့်အဖြစ်နဲ့ယုံဆုယိုးတက်လာပြီးတဲ့နောက်တရားမဝင်ဗီဇာမဲ့နေထိုင်သူတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖို့ပြင်ဆင်နေတာပါရှစ်နေကြိုးဟောင်းဖြစ်ခဲ့တဲ့သမရယုံဆုယိုးဟာလက်ပေးလက်ယူတိုက်ဖြတ်ဖို့ကတိပြုထားသလိုဥပဒေအရကင်တွယ်တဲ့နေရာမှာလည်းနာမည်ကြီးသူဖြစ်ပါတယ်အခုဆိုရင်တောင်ကိုရီးယားမှာဗီဇာမဲ့နေထိုင်တဲ့နိုင်ငံသား၄သိန်းလောက်ရှိနေပြီးအဲ့ဒီထဲမှာမြန်မာနိုင်ငံသားတွေလည်းအရေးအတွက်များများရှိနေတာပါကိုရီးယားရောက်လာပြီးဗီဇာမရှိဘဲနေထိုင်နေရတဲ့အကြောင်းရင်းတွေကအမျိုးမျိုးရှိကြောင်းကြောင်နံမြန်မာအသင်းရဲ့ဥက္ကဋ္ဌကိုနေအောင်က VOA ကိုအခုလိုပြောပါတယ
်မြန်မာပြည်ကဒီတိုင်းလည်းကျွန်တော်ဒီနိုင်ငံချင်းအရင်လိုတန်တမာကြီးရလုံးလိုက်တဲ့ခါကြတဲ့အချိန်မှာလုံငန်းပြည်နယ်မှာအဆင်မပြေတဲ့လူရှိတယ်သူကတော့အလောက်ဆက်ရှင်တယ်ဆက်ရုံကဘယ်တော့မှအပြေဝင်တော့အလောက်ဆက်ရှင်မပြေဘူးဒီတိုင်းဆက်ရင်ကမဆက်ရင်ဟိုဒီတိုင်းတရားမဝင်လောက်ကအနေနဲ့နေဆိုတော့ပြတော့တချို့တွေကတော့အဲ့ဒီဆက်ရုံတွေမှာဘယ်လိုမှကြီးလက်ခံနိုင်ဘူးတော့အခုနေလဲစစ်ချက်တော့ကိုဆင်နေကြတော့တော့ပူလိုက်ကြတယ်ဒါတခုကကြတော့စေယုံဘက်ကလည်းဟိုနားလည်းမူရဲအလောက်သမားဘက်ကလည်းပဲဟောအဆင်ပြေပါပဲသူကနားလည်းမူရဲဒီအဲ့လိုမျိုးတွေတော့ပူလဲလူတွေရှိတယ်တခုကကြတော့ခုနကပြောလို့ကတော့အလုံးပြောင်းတဲ့ကာလတွေဆိုတဲ့ကအကြောင်းမျိုးတွေတော့ကိုယ်ကအလုံးလည်းမသိဘူးဒီဘက်လုံးလည်းပဲမသိဘူးကာလမှာပူလဲတဲ့လူတွေရှိတယ်ပေါ့နော
်ဝဲယူဖို့ပြင်ဆင်နေတဲ့နိုင်ငံသားအကြောင်းသားတွေလည်းဒီအထက်မှာပါဝင်နေပါတယ်ဝဲယူဖို့ဆောင်ဆိုင်ရင်ကျောင်းအာဏာပိုင်နေတဲ့ညှိနှိုင်းမှုတွေအဆင်မပြေမှုကြားမှာဗီဇာမဲ့ဖြစ်သွားတဲ့ကျောင်းသားတွေလည်းရှိကြောင်းသူကပြောပါတယ်။နိုင်ငံရေးလှုပ်ရှားမှုမှာပါဝင်ပတ်သက်နေတဲ့မြန်မာတချို့ကတော့တစ်လတစ်ခါတက်တန်းတိုးလို့ရတဲ့ခေလုံခွင့်ဗီဇာကိုလျှောက်ထားကြသလိုတချို့ကလည်းနိုင်ငံသားအဖြစ်ခေလုံခွင့်လျှောက်ထားကြသူတွေရှိပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းတောင်ကိုရီးယားအစိုးရကလူသားချင်းစာနာမှုအစီအစဉ်နဲ့6လတစ်ခါတက်တန်းတိုးပေးတဲ့G199 ဆိုတဲ့ဗီဇာတစ်မျိုးလည်းရှိပါတယ်ဒီဗီဇာကို2021ခုနှစ်မတ်လလယ်လောက်မှာကိုရီးယားအစိုးရကစီစဉ်ပေးခဲ့တာပါအခုဒီဗီဇာကို passport စာအုပ်သက်တမ်းရှိမှကိုရီးယားအစိုးရကတိုးပေးတော့မယ်လို့မကြသေးခင်ကအသိပေးခဲ့ပါတယ်မြန်မာတန်ယုံကတော့သူတို့အနေနဲ့ G199 ဗီဇာနဲ့နေထိုင်ခဲ့သူတွေကို passport စာအုပ်မထုတ်ပေးနိုင်ကြောင်းတုံ့ပြန်ခဲ့တဲ့အတွက်ဗီဇာသက်တမ်းတိုးဖို့အခက်အခဲဖြစ်နေကြောင်းမြန်မာအဖွဲ့အစည်းတွေက VOA ကိုပြောပါတယ်ကိုရီးယားအစိုးရကဗီဇာမဲ့နေထိုင်သူတွေကိုဖမ်းဆီးအရေးယူပြီးရင်နေရပြန်ပို့နိုင်ခြင်းများပါတယ်။အဲ့ဒီထဲမှာနိုင်ငံရေးလှုပ်ရှားခဲ့သူတွေပါဝင်မယ်ဆိုရင်စိုးရိမ်စရာအခြေအနေရှိကြောင်းကိုရီးယားရောက်မြန်မာအဖွဲ့အစည်းတွေကပြောနေကြပါတယ်ခင်ဗျာ။